ယူကရိန်းမှာဖြစ်နေတဲ့စစ်ပွဲဟာအနိုင်ရမဲ့စစ်ပွဲမဟုတ်တာကြောင့်တက်ဆိုင်သူတွေအပြစ်ခတ်ရစဲရေးဆွေးနွေးဖို့ကုလသမဂ္ဂအထွေထွေမှုချုပ်ကတိုက်တွန်းလိုက်ပါတယ
From my outreach with various actors, elements of diplomatic progress are coming into view on several key issues.
ရန်လိုတဲ့လုပ်ရတွေကိုချက်ချင်းရဖို့အလေးနဲ့ဆွေးနွေးမှုတွေလုပ်ဖို့လုံလောက်တဲ့အခြေခံတွေရှိနေပါပြီ။ဒီစစ်ပွဲဟာအနိုင်ရမဲ့စစ်ပွဲလည်းမဟုတ်ပါဘူးလို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာအင်္ဂါနေ့ကပြောဆိုသွားခဲ့တာပါ။တန်တမာရေးအရာဆွေးနွေးနိုင်မဲ့အလားအလာတွေရှိနေတယ်ဆိုပေမဲ့အဓိကဆွေးနွေးမဲ့အချက်အလက်တွေဖြစ်နိုင်ခြေရှိတဲ့ဂျာကန်ညှိနှိုင်းပေးမဲ့သူတွေဘယ်သူတွေဆိုတာကိုတော့ကုလသမဂ္ဂအကြီးအကဲကအသေးစိတ်မပြောဆိုခဲ့ပါဘူး။ယူကရိန်းသမ္မတဗလိုဒီမာဇီလင်စကီကတော့ပြဿနာရဲ့အကြောင်းရင်းတစ်ခုဖြစ်တဲ့နေတိုးအဖွဲ့ကိုဝင်ရောက်ခွင့်နဲ့ပတ်သက်လို့အလျှော်ပေးတဲ့သဘောမျိုးမကြာသေးခင်ရက်တွေမှာပဲပြောဆိုထားပါတယ်။အချိန်ထဲမှာပဲတူရကီနဲ့အစ္စရေးနိုင်ငံတွေကဂျာဝင်စစ်ဆန်မဲ့သူဖြစ်လာနိုင်တဲ့အလားအလာရှိတဲ့နိုင်ငံတွေထဲမှာပါဝင်လာပါတယ်။ကုလသမဂ္ဂတွင်ရင်မှုချုပ်ဟာအခုစစ်ပွဲမှာရုရှားဟာရန်လိုသူအဖြစ်ပုံဝင်လင်းလင်းပြောဆိုထားပြီးလွန်ခဲ့တဲ့တလကျူးကျော်စစ်စတင်ချိန်ကစလို့ယူကရိန်းပြည်သူတွေအရှင်လက်လက်ငရဲကြနေတယ်လို့လည်းပြောဆိုခဲ့ပါတယ်